မင်္ဂလာပါရှင် RFA တောက်တက်ရှင်ပေးစာပြန်စာကဏ္ဍကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာရင်းဦးဆုံးပဲခူးတိုင်းကရင်းဖွင့်လာတာကိုတင်ပြမှာပါရွှေကျင်မြို့နယ်အတွင်းမှာတရားမဝင်ရက်ဆိုင်တွေ130ကျော်ရှိနေပြီးရင်းတွေကလည်းလိုင်းကျေးယူခွင့်ပြုထားတဲ့အကြောင်းဒေသခံတူဝရင်းဖွင့်လာတာနားဆင်ကြပါရှင်
ကျောင်းတို့ရှိနေမှာဒဂွန်နိုင်တောင်ပဲတိန်ကုန်ဝင်းခနေဝဲကြီးတော့900-600လောက်မှာရက်ဆိုင်တွေ135ဆိုင်လောက်ရှိတယ်အခုမှပွားပြီးထွက်လာရဲတွေကသူကလိုင်းကြီးနဲ့ရှိကြတယ်မြို့ပေါ်ကဆန်လိုင်းစင်ရှိတယ်အဲ့ဒီကြွားတွေမှာလုံးဝမရှိဘူးစခါမှုနဲ့တတ်တိုင်နေစီသူကတိုင်လို့ရှိရင်ကျွန်တော်တို့ဖန်ခိုင်းပါတယ်အဲ့ဒါနဲ့ပဲရဲထည့်ပေးလိုက်ဆိုရဲကယူနီဖောင်းနေလည်းမလိုက်ဘူးမပြင်းနေလည်းပဲဖန်ခိုင်းတဲ့ဆန်ကကျောင်းနဲ့ပေ400ပဲပွားတယ်ရဲကိုလည်းတအားပိုင်တာစခါမှုကသူ့ဆန်ကိုမဖမ်းနိုင်ဘူးရမီရဖာလီပေါ်ရတယ်ပေါ်ရလို့ဆန်းလိုက်တာရဲတွေချတာမတွေ့ဘူးသူတို့ကဖုံးရင်ဆက်ထားပြီးဒီမှာတို့တော့အတုပ်ပဲရောင်းလာတယ်ဘာမှမရှိဘူးရဲတွေချတာဘာရက်ပလင်းမှမတွေ့တော့အဲ့ဒါဆိုရင်တို့အန်ဒီချလို့ရလားဆိုရပါတယ်စစ်ပင်အောက်မှာဖွက်ထားတယ်သူချတာမှတွေ့တယ
်အခုတိုင်းကရင်ဖွင့်သွားတာပါကချင်ပြည်နယ်ဘက်ကရင်ဖွင့်လာတာကိုလည်းတင်ပြကြပါတယ်တနိုင်းဒေသမှာဆန်ရှားပါပြီးဈေးတွေလည်းဆမတန်တက်နေတဲ့အတွက်ဒေသခံတွေစဝင့်နေရေးအခက်အခဲကြုံနေရတာတွေကို RFA ကိုအခုလိုရှင်းပြလာပါတယ်
။တနိုင်းဒေသမှာအခုဒီဆန်နဲ့လုံစာစီနိကုရှိတံပန်တရင်ကပြေးလိုက်တော့တနိုင်းမြို့အပါအဝင်မို့လမုံရဲ့ကျောင်းကုန်းရဲ့တင်ပူရမြို့နယ်ရဲ့ပြည်မရွာပေါင်း24ရွာလောက်ရှိတယ်။တနိုင်းဒေသကတပါအစ်စ်ကလည်းမပေါ်သေးသူတို့ဒီကမှာဆက်မဲ့ဒီဆန်စပါးတွေကနေဆုံးတလားလောက်ဆောင်းအောင်မယ်။လမ်းပိတ်ထားတော့တန်ကလေးမရောက်သူတို့အခုဆန်တိတ်မှာကပုံမှန်ရှင်တော့1,000-1,500လောက်အဲ့လိုအမြင့်ဆုံးရှိတာပေါ့။အခုက3,000 4,000-5,000အဲ့ဒီလိုတွေဖြစ်နေတယ်။အဲ့လာတော့မှဒီလိုင်းညဒီမှာကိုတန်ကရှားနေတယ်။အခုချင်းကြည့်တော့ဒီဒေတာအတွင်းမှာလုံထားတဲ့ဆန်တွေစီတွေနဲ့အတုံးပြုတ်နေရတာပေါ့။အခုအဲ့ဒါလည်းကုန်သွားတော့ဒုက္ခရောက်တာပေါ့။လုံးစားစီသိချတော့ဆက်သမားဒီဒီချင်းမောင်းသမားဒီမိသက်သမားဒီလဲဒါလည်းခက်ခဲဖြစ်နေတယ်။တောင်ကမန္တလေးကဒါလည်းလာလာရှိတယ်။အစုကမုန်းကောင်းနမ်ကြီးအဲ့လောက်ကလာလာရှိတယ်။ညာတော့အဖြစ်မြစ်နာကတင်တာများတယ်။တောင်သိစီကလည်းပူပြီးမှစူးဝါးတဲ့အခြေအနေရှိတယ်
ချခိုင်ပြည်နယ်မြအောင်မြို့နယ်မှာဆရာဆရာမတွေအတင်းကျပ်လုံခြုံရေးတာဝန်တွေယူနေကြရပါတယ်ဒီအကြောင်း RFA ကိုစာရေးရင်ဖွင့်လာတာကိုလည်းနားဆင်ကြည့်ပါအောင်ရှင
်မြအောင်မြို့နယ်သပြေကုန်းအထက်ကမှာတော့အထက်ကညွှန်ကြားချက်ဆိုပြီးရခိုင်ပြည်နယ်အကြမ်းဖက်အနေနဲ့ကူးစက်မဲ့ကိစ္စနဲ့ကျောင်းဦးကြီးကဆရာဆရာမတွေကိုလုံခြုံရေးဂျူတီစောင့်ခိုင်းထားတာခုဆိုလို့ရှိရင်တလနီပါရှိနေပါပြီဆရာမတွေကမနေ့6နာရီညနေ6နာရီဆရာတွေကည6နာရီကနေမနေ့6နာရီတိညကင်းစောင့်အေ့ရပါတယ်။ခုရခိုင်ပြည်နယ်တည်ငြိမ်အေးချမ်းနေပြီဖြစ်ပေမဲ့ဒုံညုံကြီးအမိန့်ကိုကျောင်းဦးကြီးကမရုပ်သိမ်းပေးသေးပါဘူး။ဆရာတွေကပညာရေးအလုပ်နဲ့မသက်ဆိုင်တဲ့ဂိတ်ဆောက်ညဆောက်အင်္ဂါဆောက်လုပ်နေရတာအများကြားလို့လည်းမသိတော့ပါဘူး။ဆရာဆရာမတွေကဒုံညုံကြီးဝန်ထမ်းရေးရေးဌာနရဲဝန်ထမ်းတွေလည်းမဟုတ်ပါဘူး။ဒါကြောင့်မြောင်မြို့နယ်ကဆရာတွေကိုဒုံညုံကြီးချုပ်တီစောင့်ခိုင်းတဲ့အမိန့်ကိုချက်ချင်းရုပ်သိမ်းပေးဖို့နဲ့လက်အဝန်ထမ်းတွေပေါ်အာဏာရှင်ဆန်ဆန်အမိန့်ပေးပြီးတာဝန်ယူတာဝန်ခံမှုမရှိတဲ့ကျောင်းဦးကြီးကိုအရင်ယူပေးနိုင်ပါရန်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးနဲ့လူမှုရေးဝန်ကြီးဒေါက်တာစမြသွေးတို့ကိုအသိပေးပြပြအပ်ပါလေ
။ဥဆက်လက်ပြီးမွန်ပြည်နယ်ကရှင်းပြလာတာကိုတင်ပြမှာပါ။တထုံမြို့နယ်တွင်ကဒေသခံတချို့ရဲ့ကြံစိုက်ခင်းတွေကိုကြေးရွာအာဏာပိုင်ကအလွဲသုံးစားပြုရောင်းချနေတဲ့အကြောင်းဒေသခံတူကအခုလိုရှင်းပြလာပါတယ်
။တထုံမြို့နယ်ကမာဆိုင်ကြီးရွာပေါ့ဒီမော်လမြိုင်ရန်ကုန်ကားလမ်းတွေကြံစီမံကိန်းမျိုးရဒီသမုနစ်ကလည်းကြံစိုက်တွေကကြံစိုက်ပြီးတော့ရောဘတ်ကြံစိုက်တယ်။ရောဘတ်ကြံစိုက်ရောဘာလည်းပြီးတော့ပြီလေ20ဒီသမုနစ်ကလည်းဖုလို့တာကိုဒီအောက်ခြေရက်ကြီးနဲ့ဒီမြို့နယ်အဆင့်ကသူကခွဲဝေရောင်းသားသားကြရယ်မူလပိုင်ရှင်ကမပြေးဘဲနဲ့မူလပိုင်ရှင်ကဒီလအစမှာလဲထုံစက်သမားပါလေထုံတဲ့ထုံပဲထုံပြီးပဲကျဲလို့တခါတော့ထုံသေးရတာတရားဆိုလို့ရလိုက်ရတာမထုံချင်တော့ညနေအောင်ထုံမှုသူကတရားဆိုတာဒီရွာကားတွေကိုအာနာပိုင်နေတာစီယာကိုမနာခံလို့ပေါ့သုံးမတိတိရှိအခုတရားဆိုတာဆက်လို့ပေါ့တရားရင်ဆိုင်မတွေ့ရင်ဆိုင်ရမှာဟုတ်လားအမှန်တရားပေါ်ထွက်အောင်မဟုတ်ကျွန်တော်ကအဓိကအမှန်တရားပေါ်လာဖို့ယူကြည့်တာပါလဲ
နေ့နာရီတိုင်းကျွန်းစုမြို့နယ်အတွင်းမှာကျန်းမာရေးဆေးပေးခန်းတွေမရှိတဲ့အတွက်ဒေသခံတွေဆေးကုသဖို့အခက်အခဲဖြစ်နေရတာတွေကိုလည်း RFA ကိုရှင်းပြပြောပြလာပါတယ်။နားဆင်ကြပါအောင်ရှင်။
ကနေလာတိုင်းကျွန်းသူမျိုးနဲ့ကောသားရအုပ်စုကြောက်ပေါင်းလို့ကြောက်ပိတ်တို့ဒီကော့ကနစ်တို့ရွာတွေမှာကျမရေးဒီကမ်းမရှိဘူးခင်ဗျာမဲတော့ကနေပြီးကျမရေးဆီယာမအနေနဲ့တာရောက်ပြီးတောင်းလျှောက်တာမျိုးလည်းရှိတယ်ရွာပေါင်းက20ဝါရှိပါလောက်ရှိတယ်ဆိုတော့ရွာတွေလှည့်ပြီးထိုးနေတာဒီတော့မှကုမြင်ရပေါ့ကျမရေးမပေါင်းဘူးဆိုမနိုင်လို့ဒါမျိုးလွတ်တယ်တော့ဒါမျိုးကိုတက်ပေးရတယ်ဒီရွာတွေမှာစီးထိုးလို့မတက်တာတဲ့လူမျိုးတွေတချို့ကိုဝင်နေပေါ့ဒါမိတက်ွားတဲ့မျိုးသမီးတွေပေါ့ကလေးနဲ့ဖိတ်ကိုအရေးပေါ်တင်မောင်းရတာပေါ့ပြီးသွားမှမရှိသေးတဲ့ရွာထဲကနေပြီးတော့တန်းနိုင်သလားပေါ့ငွေကြေးပေါ့900တန်းနိုင်တန်းနိုင်1000တန်းနိုင်တန်းနိုင်အင်းကြီးမှအတူခံပြီးတော့ပေါ့အញ្ញရင်နဲ့မျိုးကိုတက်ကူရတယ်ဒိတ်သေးုံဆိုရင်လည်းသေးုံရောက်တဲ့အချိန်မှာဆရာဝန်မရှိလို့ရှိရင်ဒါဆရာဝန်ရဲ့အမိန့်ညွှန်ကြားမှုကိုဆောင်နေဗယ်နီးနဲ့ပဲဖြစ်ဖြစ်ဆရာဝန်မရှိတဲ့သူတို့လုံးချင်းလုံးထိုက်တာကိုလုပ်ပေးရမှာခင်ဗျာဒါပြည်သူဆေးုံပြည်သူဆေးုံလို့တာနာမည်ကတတ်ထားတယ်ဒါပေမဲ့ပြည်သူတွေအတွက်ဘာမှအခွင့်အရေးမရှိဘူးဒီမှာစီးရုံတက်တဲ့လူတိုင်းကတော်တော်လေးကိုညည်းတယ်အားလုံးကိုဝယ်သုံးနေတာမဆက်3သိန်း3သိန်းတစ်ခေပဲနဲ့စီးရုံကြီးသွားမရဘူ
းဒီဘက်အရဖေးတော်တဲ့ရှင်ပေးစာပြန်စာခဏကိုဒီစာနဲ့ပဲရနာဝင်ပြပါရှင်တော်တဲ့ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုခုလိုရှင်းပြလိုပါတယ်ဆိုရင် hermes@rfa.org ကိုပြပို့နိုင်ပါတယ်ရှင်နားဆင်ကြတဲ့အတွက်လည်းတော်တဲ့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်